ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ရက်စက်မှုတွေအဆုံးသတ်စေဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးရဲ့အခြေအနေတိုးတက်စေဖို့မြန်မာအစိုးရအနေနဲ့စိတ်ရင်းအမှန်နဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျယ်လီနာဂျိုလီကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခုလိုအခြေအနေရောက်ရတာကကြိုတင်ကာကွယ်နိုင်ရင်းနဲ့မကာကွယ်နိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အန်ဂျယ်လီနာဂျိုလီကပြောခဲ့ပါတယ်။အပြည့်ဆုံးကိုမတ်ဆုမြတ်မုံကဆက်ပြီးတော့ပြောပြပေးပါရှင်
။ရိုဟင်ဂျာဒုက္ခသည်အရေးအတွက် February 4ရက်ကနေ6ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးအထူးတန်တမန်ဟောလိဝုဒ်အကျော်မော်အန်ဂျယ်လီနာဂျိုလီဟာပုထုနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ရုံးမှနိုင်ငံသားရေးဝန်ကြီးအမ်ရှာဟီဒူဟတ်အကြီးအကဲတန်တမန် AK Abdul Momen တို့နဲ့တွေ့ဆုံပြီးတော့ဒုက္ခသည်တွေအကူအညီပေးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့လည်းဒီညတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။February 5ရက်နေ့တုန်းကတော့ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တယ်လို့ Rohingya ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။1990ပြည့်နှစ်ပိုင်းတွေကမြန်မာနိုင်ငံဘက်ကနေရောက်နေတဲ့ဒုက္ခသည်တွေနဲ့2019 August လနောက်ပိုင်းထွက်ပြေးလာကြတဲ့ဒုက္ခသည်တွေကြောင့် Bangladesh နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်အရေအတွက်ဟာမြန်မာနိုင်ငံတည်းမှာထက်နှစ်ဆကျော်ပိုများနေတယ်လို့ UNHCR ရဲ့ထုတ်ပြန်ချက်မှာ Angelina Jolie ကပြောကြားခဲ့ပါတယ်။ကျွဲနွားတွေလိုဆက်ဆံခံရတယ်လို့ဆိုရဲဘဝတသက်လုံးနိုင်ငံမဲ့ဖြစ်နေကြတဲ့မိသားစုတွေနဲ့တွေ့ရတာအင်မတန်စိတ်ထိခိုက်ရတယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့နေအိမ်ပြန်ခွင့်အပြည့်အဝရှိပေမဲ့သူတို့အတွက်လုံခြုံတယ်လို့ခံစားရတော့မှသူတို့သဘောနဲ့သူတို့ပြန်တင့်တယ်လို့ဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျယ်လီနာဂျိုလီကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာသူနဲ့တွေ့ဆုံခဲ့တဲ့ဒုက္ခသည်တချို့ကလည်းငင်းချမ်းလုံခြုံမှုရှိမှပြန်ကျင်တယ်လို့ပြောကြပါတယ
်
တရားမျှတမှုတည်တည်ချာချာမရှိသေးသေးတော့မြန်မာနိုင်ငံကိုမပြတ်နိုင်ပါဘူးရှင်ကျမတို့ဒီမှာပဲအသေးခံလိုက်ပါမယ
်ကျွန်တော်စနစ်သားလောက်ကလေးကတခါမှငင်းချမ်းချမ်းမရှိပါဘူး
ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုပြန်နိုင်ရေးကမြန်မာအစိုးရနဲ့အာဏာပိုင်တွေပေါ်မှာအပြည့်အဝမူတည်နေတယ်လို့အန်ဂျယ်လီနာဂျိုလီကပြောပါတယ
် I urgeThe Myanmar authorities to show the genuine commitment needed to end the cycle of violence and displacement and improve the conditions for all communities in the Rakhine state, including the Rohingya.
အချမ်းဖတ်မှုတွေ၊အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်သွားအောင်လဲရခိုင်ပြည်နယ်ထဲမှာရှိတဲ့ Rohingya တွေအပါအဝင်လူမှုအတိုင်းဝိုင်းအားလုံးရဲ့အခြေအနေတိုးတက်အောင်စည်းရနာအမှန်နဲ့ထိထိရောက်ရောက်လုပ်ဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။လုပ်တဲ့အခါမှာလဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအကြံပြုထားတဲ့အတိုင်းဆောင်ရွက်ဖို့နဲ့UNHCR အပြင်တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ဖို့တိုက်တွန်းချင်ပါတယ
်။ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအထူးတန်တမန်ရဲ့ကြေညာချက်မှာဒုက္ခသည်တွေဒီကနေ့အထိဘင်္ဂလားဒေ့ရှ်ဘက်ရောက်နေတော့မယ်လို့ဖော်ပြထားပါတယ်။2019 August လမှာရခိုင်နယ်စပ်လုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်နယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေအပေါ်လူ့ခွေချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာပါ။လူခွေရဲ့ကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့လိုတယ်လို့အထူးတန်တမန်အန်ဂျယ်လီနာဂျိုလီကအခုလိုပြောပါတယ်။
လူမှုတိုင်းဝိုင်းထဲမှာအားအနေဆုံးသူတွေအပေါ်ဘယ်လိုပြုမှုဆက်ဆံတယ်လဲအားအနေသူတွေအပေါ်ကျူးလွန်တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုထုတ်ဖော်ရည်တည်သူတွေကိုဘယ်လိုပြုမှုတုံ့ပြန်တယ်လဲဆိုတာတွေနဲ့အစိုးရတွေရဲ့ဆောင်ရွက်ချက်ကိုဆန်းစစ်တိုင်းတာပါတယ်လူခွေရေးကျူးလွန်သူတွေအနေနဲ့လည်းသူတို့ကျူးလွန်ခဲ့မှုတွေအတွက်တာဝန်ခံဖို့လိုပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေလူကုန်တိုက်ခရှိရှိခိုးလုံနိုင်ဖို့အားလုံးကူညီဖို့လိုအပ်တယ်ဆိုတာကိုလည်းဒုက္ခသည်စခန်းတွေကိုတွားလေ့လာတဲ့ခရီးစဉ်မှာအန်ဂျယ်လီနာဂျိုလီကပြောပါတယ်ဒုက္ခသည်ကလေးတွေပညာသင်ကြားနိုင်ရေးစိတ်ခေါ်မှုတွေရှိနေတာကိုလည်းကြေညာချက်ထဲမှာခုလိုပြောထားပါတယ
်ရိုဟင်ဂျာကလေးငယ်တွေသူတို့ရဲ့အနာဂတ်မှာမပါလို့ချင်တဲ့ဆိုတာပြက်ပြက်သားသားသိမြင်နိုင်အောင်တရားဝင်အသိမဲ့ပြုခံရတဲ့ပညာရေးမျိုးသူတို့ရအောင်ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုအခုခရီးစဉ်ကနေလာကြည့်တာပါအချိန်နေပြီးမယ်ဆိုရင်မြန်မာနိုင်ငံမှာသူတို့ရဲ့အတိုင်းဝိုင်းကိုပြန်လည်တည်ဆောက်နိုင်ဖို့ဖြစ်ပါတယ်
။ကမ္ဘာပေါ်မှာနေရက်ဆန့်ခွာထွက်ပြေးသူတွေအများဆုံးလို့ပြောနေကြတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာဟာမဖြစ်လာခင်တည်းကကြိုတင်တားလို့ရရက်နဲ့မတားနိုင်ခဲ့လို့ဖြစ်တာဆိုတာကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်မှာဒုက္ခသည်အထူးတန်တမန်အန်ဂျယ်လီနာဂျိုလီကရိုဟင်ဂျာတွေနဲ့တွေ့ဆုံပြီးမှပြောသွားပါတယ်
။ဒီလိုဖြစ်လာမယ်လို့ကြိုတင်အသိပေးမှုမရှိဘူးလို့မပြောနိုင်တာကခြေကွဲစရာအကောင်းဆုံးဖြစ်ပါတယ်။နှစ်ပေါင်း40လောက်နှိတ်ကွမှုတွေနှိတ်ချခွဲခြားဆက်ဆံမှုတွေကိုဟိုးရင်ကလေးကမဖြေရှင်းခဲ့လို့ဒီအခြေအနေရတာပါ
ကြီးကျယ်တဲ့လူသားချင်းစာယာနောက်ဆက်တွဲပြဿနာတွေကိုကင်တွယ်စီမံခန့်ခွဲဖို့အားလုံးကြိုးစားကြရမယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များစာယာမဟာမင်းကြီးရုံးရဲ့အထူးတန်တမန်ဟောလိဝုဒ်အကျော်မော်အန်ဂျယ်လီနာဂျိုလီကပြောကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်မခံတဲ့မြန်မာအစိုးရကတော့ဒ ုက္ခတွေတွေပြန်လာနိုင်ရေးအတွက်အားထုတ်လုပ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်။ရိုဟင်ဂျာဒုက္ခတွေအရေးအတွက်ထောက်ပံ့ငွေဒေါ်လာတန်း900ကျော်ကုလသမဂ္ဂကတောင်းခံထားချိန်မှာအထူးတန်တမန်အန်ဂျလီနာဂျိုလီဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်တာဖြစ်ပါရဲ့ရှင်
။မဆုမြတ်မမရှင်